မြန်မာနိုင်ငံမှာဆက်အနာပိတ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဘယ်လိုတုံ့ပြန်တင်တယ်လဲဆိုတာကိုကြားတာပရိနီကအမေရိကန်အထက်လွှတ်တော်နိုင်ငံညာဆက်ဆံရေးကော်မတီမှကြားနာပွဲတည့်ရဲ့ကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဥဌာဏအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးအထူးခါရှာဒီမိုကရေစီလူ့အခွင့်အရေးအလုံသမားရေးရာယာယီဒုတိယလက်ထောက်ဝန်ကြီးစကော့ဘတ်ဘီတို့နဲ့အတူမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထ ோம் အန်ဒရူးစ်နဲ့အမေရိကန်ပြည်ထောင်စုအမျိုးသမီးရေးရာတပ်အမတ်ကြီးဟောင်းကယ်လီကျူရီတို့အွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြပါတယ်အနာသိမှုအပေါ်မှာသမရဘိုက်ဒန်အစိုးရရဲ့တုံ့ပြန်မှုကအချိန်မီမြန်ဆန်တဲ့အတွက်ဒီအကျအတဲပေါ်အာရုံစိုက်တာကိုချီးကျူးလိုပါတယ်ဆိုပြီးအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒဝတ်မာကီကချီးကျူးပြောဆိုခဲ့ပါတယ်ဖေဖော်ဝါရီလ10ရက်နေ့မှာပဲသမရဘိုက်ဒန်ကအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီးစစ်ကောင်ဆောင်တွေသူတို့စီးပွားရေးလုပ်ငန်းတွေအပေါ်မှာပြစ်မှတ်ထားအရေးယူဖို့နိုင်ငံရေးဝန်ကြီးဌာနနဲ့ဗဏ္ဍာရေးဝန်ကြီးဌာနကခွင့်ပြုခဲ့ပါတယ
်And I thank the administration for taking it.
Other than my country, I thank the administration for taking it.
အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒဝတ်မာကီပြောသွားတာပါ။ဒါပေမဲ့လည်းမြမအင်ကြီးချင်းတရုတ်နိုင်ငံရဲ့အခမ်းကဏ္ဍအဓိကကျရဲဆိုတာအမေရိကန်အထက်လွှတ်တော်အမတ်တွေကဝန်ခံပြောဆိုပါတယ်။ဒီအပေါ်မှာနိုင်ငံသားဆက်ဆံရေးကော်မတီအဖွဲ့ဝင်ယူတာပြည်နယ်ရီပါဘလစ်ကန်အထက်လွှတ်တော်အမတ်မစ်ရိုမနီကအခုလိုပြောပါတယ်
။ There's almost no sanction that we're going to put in place that's going to change the Burmese military.
အဲ့ဒီမှာသစ္စာဆောင်ရဲ့လမ်းကြောင်းပြောင်းလဲသွားအောင်ဆက်မှတ်ထားတဲ့အရေးယူတန်ကန်းမှုတွေကျွန်တော်တို့ဘက်ကမရှိတော့ပါပဲတရုတ်နိုင်ငံကဒါကိုလုပ်နိုင်ပါတယ်အိန္ဒိယကတော့အဲ့ဒီလောက်မဟုတ်တော့နည်းနည်းလုပ်နိုင်ပါတယ်တရုတ်နိုင်ငံကအဓိကပ
ါမင်းပြည်နယ်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဟောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Thom Andrews ကတော့ဒီလိုပိတ်ဆို့တာကိုကြိုဆိုခဲ့ပါတယ်ဒီလိုရည်ရွယ်မှုတွေအပြင်ရင်းနယ်နဲ့တဘာဝတံခွေလုပ်ငန်းတွေအပေါ်မှာလည်းပိတ်ဆို့တံခါးအရေးယူဖို့သူကတိုက်တွန်းခဲ့ပါတယ
် I applaud the administration's move announced today to include the Hunter's major business conglomerates
ဆူဂျူရီကဒီကပိုင်းနဲ့စီးပွားရေးလုပ်ငန်းကော်ပိုရေးရှင်းကြီးတွေကိုပါရည်ရွယ်ချက်ဖို့အမေရိကန်ဆီကကြေညာလိုက်တယ်ကိုကျွန်တော်ရှိပါတယ်ဒါကတိတ်ကိုရေးပါတယ်ရှိတိုးဆောင်တဲ့ဖြစ်ပါတယ်ဆူဂျူရီဖွဲ့ကျန်းမာရေးတွေကျူးလွန်နိုင်မှုအများဆုံးဝင်ငွေရစေတဲ့အဓိကဝင်ငွေရပေါင်းရင်းနှီးတဲ့သဘောတောင်းဝေလုပ်ငန်းတွေကိုလည်းပိတ်ဆို့တံခတ်သွားဖို့အမေရိကန်ဆီကကိုကျွန်တော်တိုက်တွန်းချင်ပါတယ်
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်ပြီးတည်ဆောက်နိုင်ဖို့အတွက်နိုင်ငံတကာရဲ့ပြည်ယာနဲ့တန်တမန်ကြီးလှုပ်ရှားမှုတွေဟန်ကျင်းညီညီပေါင်းစပ်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Thom Andrews ကအလေးပေးပြောဆိုသွားပါတယ်
The people of Burma need to know that the people of the United States and the world are with them not only in word but in deed.
မနက်ကနေဒီနေ့မက်ကီယိုဇူနဲ့ကမာဒီယာတို့နဲ့တွေ့ရှိနေပြီးအပြောတတ်တဲ့မဟုတ်ပဲအလုပ်နဲ့လက်တွေ့ကျနေတယ်ဆိုတော့သိဖို့လိုပါတယ်ကျွန်တော်အနေနဲ့ဆက်ဆက်ရှိရှိပုံကြီးပြည်တန်တဲ့ပြည်အရေးပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဘလူးအာနာပြည်ဆိုင်ရေးလှုပ်ရှားမှုပေါ်မှာလည်းတန်တမာရေးအရာဖြစ်တွေ့ဆက်ဆက်ရင်ဆက်လက်ထောက်ခံပြီးပေါင်းစပ်လှုပ်ရှားသွားမှာဖြစ်ပါရဲ့ပြည်ရင်းကရင်းချက်နဲ့လူလူလှုပ်ရှားမှုတွေနိုင်ငံကပြည်အားတန်ငင်းတမန်ငင်းအရှိန်ဒီလိုအင်အားကြီးတဲ့ပေါင်းစပ်လှုပ်ရှားမှုတွေကလက်လက်ကန်အနာရယူထားတာကိုအနိုင်ယူဖို့အတွက်ခိုင်မာအားကောင်းတဲ့အခွင့်အလမ်းတွေဖြစ်တယ်ဆိုတော့ကိုပြောပြခြင်းပါတယ
်မြမရဲ့သားစိုးရကိုစစ်ကောင်းဆောင်တွေကဖေရှားပြီးအနာသိမ်းခဲ့တာနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာတွေအတွက်တာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတန်ခတ်မှုတွေလုပ်နေတာပါပြီးခဲ့တဲ့ရက်ပိုင်းမှာပဲမြမနိုင်ငံမှာညီညွတ်စွာဆန္ဒပြသူတွေအလုံးမစင်းမဲ့စေုပ်ချုပ်ရေးကိုဖိဆန်တဲ့ဒီရဲ့လှုပ်ရှားမှုလုပ်နေသူတွေကိုစစ်တပ်ကအကြမ်းဖက်အနှောက်အယှက်ပြုနှိမ်နင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အရာရှိနှစ်ယောက်နဲ့တပ်မနှစ်ခုကိုအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့အရေးယူခဲ့ပါတယ်။မနေ့ကလည်းမြန်မာစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေး Corporation MEC တို့ကိုအမေရိကန်အစိုးရကအရေးယူတန်ခတ်ပိတ်ဆို့ကြောင်းကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုကန့်ကွက်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုလည်းအမေရိကန်အောက်လွှတ်တော်မှာတိတ်မကြသေးခင်ကပဲတခဲနဲ့အနှဲခွဲပြီးတော့ဆုံးဖြတ်ခဲ့ပါတယ်။ ဒီလိုအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးရပိုင်းအတွင်းမှာပဲအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှအခုလိုမြန်မာအရေးဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပါရဲ့ရှင်။